ပြည်ထောင်စုကြက်ခံရေးနဲ့ဖွံ့ဖြိုးရေးပြည်ခံပြပါတီပါဝင်နိုင်ငံရေးပါတီဆေကူလကပေါင်းပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLG ပါတီအပေါ်ကြားချက်ရွေးကောက်ပွဲကန့်ကွက်လာတင်သွင်းသွားမယ်လို့ပြည်ခံပြပါတီပြောခွင့်ရသူကပြောပါတယ်။ကြားချက်ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းလိုမှာပဲ NLG ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်ကနိုင်ငံပိုင်မီဒီယာကနေပြီးတော့နိုင်ငံအခြေပြမင်ကွန်းပြောကြားခဲ့တာဟာရွေးကောက်ပွဲဥပဒေနဲ့မညီညွတ်တာကြောင့်အခုလိုကန့်ကွက်လာတင်သွင်းဖို့စီစဉ်ထားတာလို့ပြောပါတယ်။ပြည်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထောင်ကပြောပြပေးပါလိမ့်မယ်
။နိုင်ငံတော်ရဲ့အတိုင်အမြံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာကြားချက်ရွေးကောက်ပွဲကျင်းပဖို့တရက်တာလိုတဲ့အချိန်မတ်လ30ရက်နေ့က NLD အစိုးရအသစ်တာဝန်ယူတဲ့တနစ်တာကာလအတွင်းတွေးရှိချက်တွေကိုနိုင်ငံပိုင်မီဒီယာကနေပြစ်မိတ်ကွန်းပြောကြားခဲ့တာဟာရွေးကောက်ပွဲစီမံစည်းကမ်းတွေနဲ့ကံ့ညီမှုမရှိဘူးလို့ပြန်ပက်အင်အားကြီးပါတီတခုဖြစ်တဲ့ပြည်ခိုင်ပြိုးပါတီကဝေဖန်လိုက်တာပါ။ဒါကြောင့်ပြည်ခိုင်ပြိုးပါတီအပါအဝင်နိုင်ငံရေးပါတီ10ခုလောက်က NLD ပါတီကိုကန့်ကွက်လာတင်သွင်းသွားမယ်လို့ပြည်ခိုင်ပြိုးပါတီပြန်ကြားရေးတာဝန်ခံဒေါက်တာဦးနန္ဒာလှမြင့်ကပြောပါတယ်
။ရွေးကောက်ပွဲမတိုင်ခင်ဒီမှာအစိုးရပိုင်းဒီကနေ့ကမက်ဆေ့ချ်ရုပ်နဲ့ပုံစံမျိုးဆောင်ရွက်တော်တဲ့ကိစ္စလေးတွေကိုပြည်ညာလေးထုတ်ပြီးကျွန်တော်တို့ပူးရဲပြီးတော့လေပါတီစနစ်ပါတီအခုဒီတိုင်းအဲ့ဒီဟာကိုပဲကျွန်တော်တို့ကဒီနောက်ဒီရွေးကောက်ပွဲကော်မရှင်ကိုတင်ပြသွားမှာပေါ့ရွေးကောက်ပွဲကျင်းပပြီး45ရက်အတွင်းဆိုတော့အဲ့ဒီပေါ့ပဲအဲ့ဒီကာလအတွင်းမှာတော့ပေါ့ပဲတင်ပြမှာပေါ့လေဒီလေးဒီကနေ့တော့ကျွန်တော်တို့ပြောဖို့နည်းနည်းဖြတ်နေသေးတယ်ဟုတ်ကဲ့ကျွန်တော်တင်ပါတော့ကိုယ်တော်ပါတီအနေနဲ့မျိုးစားပါတီကြတဲ့ဒီပေါ်မှာအမြင်တူတဲ့ပါတီကြီးလည်းရှိတယ်ဆိုတော့သူတို့တွေရောအလုံးပိုင်းကြီးတော့အတင်းရမယ်ဆိုတဲ့အနေထားဆိုတော့အချိန်လေးတစ်ခုယူရတယ်ပါတယ်နောက်ဥပဒေနဲ့လည်းညှို့အောင်ပေါ့ဒီဒီကြတဲ့လိကျင်စေဆောင်နေတဲ့အနေထားမျိုးပါဆဲပါတီတော့ကျော်လောက်ရှိနေမယ်အတိအကျတော့ကျွန်တော်တို့တင်မပဲလုပ်ရမှာပေါ့နော်
ရွေးကောက်ပွဲနဲ့ပတ်သက်လို့ကန့်ကွက်လာတဲ့တင်သွင်းခြင်းနဲ့ဆိုရင်တော့ရွေးကောက်ပွဲကျင်းပပြီးတဲ့နောက်45ရက်အတွင်းဘာကြောင့်ကန့်ကွက်ရတယ်ဆိုတဲ့အခြေခံအကြောင်းပြချက်ကိုအချင်းချင်းရေးသားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုပေးပို့ရမှာဖြစ်ပါတယ်။ဧပြီလတရနေ့မှာရွေးကောက်ပွဲကျင်းပခဲ့တာကြောင့်ကန့်ကွက်လာအမှုတွေကိုမေလလလယ်အတွင်းမှာအပြည့်အစုံတင်သွင်းရမှာလည်းဖြစ်ပါတယ်။ NLD ပါတီကိုအခုလိုကန့်ကွက်လာတင်သွင်းဖို့စီစဉ်ရတဲ့အကြောင်းနဲ့ပတ်သက်လို့ဦးနန္ဒာလှမြင့်ကအခုလိုပြောပါတယ်။
ဒီကောကောကြီးကတမတားရဲ့ဦးရင်းနဲ့မင်းကြီးညွတ်ပဲနဲ့အစိုးရရဲ့လုပ်ပိုင်းမှုကိုအသုံးချပြီးဆောင်ရွက်တဲ့အပေါ်မှာကျွန်တော်ကဒါအစင်လာအဖြစ်မဖြစ်သေးဘူးလေပြပါတီရဲ့အစိုးရဖြစ်ပြီးဒီလိုမျိုးတို့တော့လည်းမဆောင်ရွက်ခဲ့ဘူးအခုလည်းဆောင်ရွက်တဲ့ဟာလည်းကောင်းမွန်တဲ့အစင်လာမဟုတ်ဘူးဒါကြောင့်ဆက်ကွက်သွားတာပေါ့လေအခြားတော့ကျွန်တော်တို့မှာကြောင်းတရားတော့မရှိပါဘူးပုဂ္ဂိုလ်ရေးတို့အဖွဲ့အစည်းပေါ်မှာအခြားကြောင်းအမှုတရားတော့မရှိပါဘူးဒါတော့ဒီလိုဒီလိုမျိုးအတိုင်းပဲဖြစ်နေကြတယ်ပေါ့
ပြည်ခိုင်ပြိုးပါတီကအခုလိုမျိုး NLD ပါတီကိုတိုက်ရိုက်ကန့်ကွက်လာတင်သွင်းမှုစီစဉ်နေရတာမကလိုင်တရာကော်မှုနဲ့တကုံမျိုးတဲ့အစီပိုင်းကရွေးကောက်ခံ NLD လွှတ်တော်ကိုယ်စားလှယ်၃ဦးကိုလည်းပြည်ခိုင်ပြိုးပါတီကိုယ်စားလှယ်လောင်းတွေကကန့်ကွက်လာတင်သွင်းထားပါတယ်။မတ်လ30ရက်နေ့မှာနိုင်ငံပိုင်မီဒီယာကနေတဆင့်ထုတ်လွှင့်ခဲ့တဲ့ဒေါ်ဆန်းစုကြည်ရဲ့မိန့်ခွန်းမှာတော့ပြောင်းလဲချိန်တက်ပြီဆိုပြီးကြွေးကြော်ခဲ့တဲ့ NLD အစိုးရတနစ်တာကာလအတွင်းဘလောက်ကြီးရောက်နေပါပြီလဲဆိုတာအပအဝင်ပြည်တွင်းငြိမ်းချမ်းရေးကိစ္စနဲ့ပြည်သူတွေအပေါ်မှာမြစ်တာတရားထားပြီးနိုင်ငံအပေါ်မှာလည်းသစ္စာစောင့်ထိန်သွားမယ်ဆိုတာကိုအဓိကထားပြောဆိုခဲ့တာပါ။ပြန်ကြားရေးဝန်ကြီးကတော့နောက်ရွေးကောက်ပွဲတွေကြာရင်အခုလိုမျိုးဖြစ်ရတွေမဖြစ်အောင်တတိထားဆောင်ရွက်သွားမယ်ဆိုတဲ့သဘောမျိုးလည်းပြောဆိုထားပါတယ်ခင်ဗျာ။